ဒေါ်ညာမော်ဆယ်လူနေစုရဲ့ပေါ်လူခွင့်ရေးချုပ်ဖို့ကျွလုံတွေကိုတရားဥပဒေအရရည်ယူဖို့အမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပေယိုကမြန်မာဆွေးနွေးပွဲကိုထပ်ပြီးတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအတူတူပြောင်းရေးနဲ့ငြိမ်းချမ်းရေးနဲ့ပြန်လည်ပြည့်ညက်ရေးချိုးဖောက်လုပ်ဆောင်ချက်တွေကိုအမေရိကန်ကထောက်ခံတယ်ဆိုတာအထူးပြောဆိုချင်ပါပဲ။အမေရိကန်ရဲ့အစီအကံကလည်းကုလသမဂ္ဂအချက်အလက်စာပေါ်ရေးအဖွဲ့ရဲ့အစီအစဉ်တွေမှာပေါ်ပြထားတဲ့ဒီလူခွင့်ရေးချုပ်ဖို့မှုတွေကိုစွမ်းစစ်ဆေးဖို့အဲဒီလိုရက်တွေကိုကျွေးလို့နဲ့လူမျိုးတက်ဖို့တွေနဲ့တခြားလူတွေကိုအရေးယူဖို့အခိုင်အမာလုပ်ဆောင်ပါလို့မြန်မာဆွေးနွေးပွဲဝန်ကြီးကတိုက်တွန်းတဲ့အကြောင်းနိုင်ငံရေးဌာနထုတ်ပြန်တဲ့ဒီမှာပေါ်ပြထားပါတယ်။ဒါပြင်အတင်းကျခံထားရတဲ့ Rider Den Lock ကိုကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချက်ချင်းပြန်လုပ်ပေးပြီးလူလက်ဆော့ထုတ်ပေါ်ပြောဆိုခွင့်ကိုခိုင်မာအားကောင်းစေဖို့နဲ့အကာအကွယ်ပေးဖို့လည်းဝန်ကြီးကတောင်းဆိုပါတယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။ကုလသမဂ္ဂဒီပေနီလာကမှမိန့်ခွန်းပြောဖို့ရောက်နေတဲ့နိုင်ငံတော်အတိုင်းနိုင်ငံရုံးပြည်တော်စုဝန်ကြီးဦးကျော်တင့်စိနဲ့စက်တင်ဘာ28ရက်ကြာသပတေးနေ့ကနယူးယောက်မှာတွေ့ဆုံချိန်တွင်ကလည်း Rider Den Lock တွေကိုပြန်လုပ်ပေးဖို့ဝန်ကြီးပုံပေးကတိုက်တွန်းပြောဆိုခဲ့ပါလိမ့်မယ်။ဝန်ကြီးဦးကျော်တင့်စွေဟာဒေသဆန်တော်ချင်းကြာသပတေးနေ့ညနေဆုံးကြရင်ကုလသမဂ္ဂဒီပေနီလာကမှနေဖို့ပြောဖို့ရှိပါတယ်။